မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မြို့အပါအဝင်မန္တလေးမုံရွာရွှေဘိုနတ်မောက်တောင်ငူညောင်ဦးမိထီလာဖားကန့်လွိုက်ကော်တဝဲကလေးစတဲ့နိုင်ငံတော်ကမြို့တွေမှာဆရာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်လုပ်ခဲ့ကြပါတယ်။ပြည်သူတွေဟာလမ်းလျှောက်ချီတက်တာတွေ၊ထိုင်သပိတ်လုပ်တာတွေ၊စိုက်ကယ်တွေတန်းစီမောင်းနှင်ဆန္ဒပြတာတွေလုပ်ခဲ့ကြတာပါ။မွန်ပြည်နယ်ထဲမှာတော့ဖွဲ့စည်းပုံကိုမိချို့ဖျက်ဆီးဆန္ဒပြကြပါတယ်။ပြည်မနာလာရှိုးစခိုင်းနဲ့မိုးကုံမြို့တွေမှာတောင်းဆိုချက်စာသားတွေဆိုင်းပုတ်တွေသာချထားတဲ့လူမဲ့တပိတ်တခါဗမော်မှာအတန်တိတ်တပိတ်တီဘောနဲ့မုံရွာမြို့တွေမှာမိုးမလင်းငင်ကလေးကပြုတ်လုတဲ့အာယုံဦးတပိတ်စတဲ့ပုံစံအမျိုးမျိုးသောဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတာပါ။ဒီပရေမျိုးကြီးတော်ရွာဘက်မှာဆိုရင်ဆန္ဒပြသူတွေပြန်လာပြီးတဲ့နောက်မှာစစ်ကား6စီးအချုပ်ကားတစ်စီးနဲ့အခုညနေပိုင်းမှာဝင်ရောက်ပစ်ခတ်ဖျက်ဆီးပြီးတော့၄ယောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမျိုးမှာ CDM လုတ်တဲ့တက်တော်ဝင်တဲ့တယောက်ဟာရဲနဲ့စစ်သားရဲ့ဖမ်းဆီးရိုက်နှက်တဲ့တံရကြောင့်ဒီကနေ့အစောပိုင်းကတည်ဆုံသွားပါတယ်။အသက်24နှစ်အရွယ်ကိုထွန်းထက်အောင်ကို15ရက်နေတုန်းကဖမ်းဆီးပြီးတော့ရိုက်နှက်ထားခဲ့တာဖြစ်ပါတယ်။တခါရန်ကုန်မြို့မှာဆိုရင်တာကေတအင်းစိန်စမ်းချောင်းလှိုင်တာမွေစတဲ့မြို့နယ်တွေမှာပြည်သူယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရဲတဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိပါတယ်။လိုင်မျိုးနယ်ဘက်ကပြစ်ခတ်တဲ့အတန်းတွေပါဆန္ဒပြသူတွေဘက်ကလည်းအိတ်လုံလောင်စာဘုံးတွေနဲ့ပြန်ပြီးတုံးပြန်ပြစ်ခတ်တာတွေလည်းရှိပါတယ်။ဒါကတော့အလုံမျိုးနယ်ဘက်မှာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေဘက်ကမီးရှူးမီးပန်းတွေနဲ့ပြန်ပြီးတော့ပြစ်ဖောက်တဲ့အတန်းတွေဖြစ်ပါတယ်။မြအုပ်ကလာနဲ့တာမွေမျိုးတွေမှာလည်းစစ်တပ်ကပြစ်ခတ်ဖြိုခွင်းလို့တရားရသူတွေရှိပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ရန်ကုန်မြို့လမ်းတော်တော်များများမှာရဲနဲ့စစ်သားတွေအလွဲတကူမဝင်လာနိုင်အောင်အတားအဆီးတွေချထားသလိုတချို့နေရာတွေမှာလည်းချထားတဲ့အတားအဆီးတွေကိုမီးရှို့ပြီးတော့ရဲတွေစစ်သားတွေချက်ချင်းသွာလာလို့မရအောင်လုပ်ခဲ့ကြပါတယ်။တချို့လမ်းတွေမှာတော့ဒီလက်နက်ကင်လုံခြုံရေးတွေကလမ်းတွေကရှိသူတွေကိုအင်အားသုံးပြီးတော့ဖယ်ရှားခိုင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာဆိုရင်အမျိုးသမီးတွေကိုပါဖယ်ရှားခိုင်းခဲ့တာတွေရှိပါတယ်။တအုပ်ကလာပါမြို့နယ်ထဲမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
တောင်းကြတာကမှအဲဒီလမ်းတွေကိုအတားအဆီးရလူတွေကညာရဲစစ်ကားတွေဝင်မှာသူတို့အတားအဆီးတွေပိတ်ရောပိတ်တဲ့အချိန်မှာဘာဖြစ်လဲဆိုတော့စစ်ကား6စီးလောက်ရောက်လာပြီးတော့အဲဒီလမ်းတွေမှာရှိတဲ့လူတွေအိမ်တွေအကုန်လုံးတကားခောက်ပြီးတော့ဖမ်းသွားတာလူ30လောက်ဖမ်းသွားရင်ညာမနေ့ပြန်လာမယ်လို့ကြေငြာရယ်ညာဟွာလောက်မှပြီးသွား2နာရီခွဲ3နာရီလောက်မှပြီးသွားဒီနေ့မနေ့ကျတော့9နာရီခွဲလောက်ပြန်ရောက်လာတယ်အခုလမ်းတွေကိုတလမ်းဝင်တလမ်းထွက်လိုက်အိမ်တွေတကားခောက်တယ်တွေ့တဲ့လူကုန်ဖမ်းအဲ့မှာရှိတဲ့မိသားစုတွေအကုန်လုံးကနှိစက်ရတပြင်ကိုယ်ဆွေမျိုးအိမ်ပါညာကိုပုံရတဲ့အခြေအနေဖြစ်သွားတယ်။ဘောင်တလန်းဝင်တလန်းထွက်တကားခောက်ပြီးတော့အိမ်ရှိသမျှလူတွေအကုန်ထွက်ခိုင်းပြီးဆွဲလာ။ရာသီဥတီ12 13 14လမ်းနေမှာညာကအထိတ်တိုက်တွေ့တယ်ထိတ်တိုက်တွေ့ဆုံးဝင်မှာလူသေးတယ်။ကျန်တဲ့ဟာဒဏ်ရသွားတယ်။တေးမတေးကွန်ဖမ်းမလုပ်လို့မရဘူး။တယောက်တီရတော့ကွန်ဖမ်းတယ်မိသားစုကကွန်ဖမ်းထားတယ်။ညာတို့ပြည်စခန်းကိုနှမ်းပစ်လိုက်တာမှသူ့ကိုမှန်သွားတာ။
ဒါကတော့တောင်ကလာပါမြို့နယ်ဘက်ကအခြေအနေပါတချို့မြို့နယ်မှာဆိုရင်လဲလမ်းတွေပေါ်မှာတားထားတဲ့အတားအဆီးတွေကိုဖယ်မပေးရင်တရက်ကွက်လုံးကိုပြစ်ခတ်မယ်မြေလှမ်းမယ်ဆိုပြီးတော့လက်နက်ကင်တပ်တွေဘက်ကချင်းချောက်သတိပေးခဲ့ပါတယ်ရဲတွေစစ်သားတွေဟာပြည်သူတွေရဲ့မော်တော်ကားတွေအဆောက်အဦတွေကိုဖျက်ဆီးတာလမ်းသွားလမ်းလာတချို့ကိုရိုက်နှက်ခေါ်ယူဆစ်ဆီးတာတခါဈေးတွေတွေစီကအစားအသောက်တွေကိုအတင်းလူယူတာတွေလုပ်တဲ့ဗီဒီယိုတွေလဲလူမှုကွန်ရက်တွေပေါ်မှာပြည်သူတွေပြန်လည်မျှဝေနေကြပါတယ်လက်ကင်ဖုန်းတွေဘောကနေအင်တာနက်မသုံးနိုင်အောင်အာဏာပိုင်တွေဘက်ကပိတ်ပင်ထားတဲ့အတွက်အဆက်အသွယ်ပြတ်တောက်ပြီးတော့သတင်းတွေမသိရမှာကိုပြည်သူတော်တော်များများကလည်းစိုးရိမ်နေကြပါတယ်။ဆက်သွယ်ရေးအခက်အခဲကြောင့်ဆန္ဒပြသူတွေတစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်ဖို့ထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ဖို့ဖမ်းဆီးခံရသူတွေသတင်းသိရဖို့နဲ့ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲတွေဖြစ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဆေးဥချွေရေးကြီးညာထားတဲ့လှိုင်းသားရမြို့နယ်ထဲမှာတော့အရင်ရက်တွေကလို့ဆန္ဒပြပွဲတွေမတွေ့ရပေမဲ့နေကလာပြီးအလုံးလုံးသူတွေသူတို့နေရပြန်လာပို့ပြီးတော့များလာနေပါတယ်။ဆက်ယုံတချို့မိလောင်ပြက်စီးသွားတာကြောင့်အလုံးကင်တွေမရှိတော့တာတခါတောက်သုံးရေတွေရှားပါတာနဲ့စစ်တပ်ကဒီနေရအနှံ့တက်ဆွဲထားတာကြောင့်စိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အာနာသိန်းစစ်တပ်ကဖြိုခွင်းလို့နိုင်ငံတော်လူ200ကျော်တေဆုံးခဲ့ပြီးတော့2000ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကြီးအကဲများကကိုကြီးဆောင်ရှောက်ရဲ့အသင်း AAPPB ကထုတ်ပြန်ထားပါတယ်။